အမေရိကန်သမ္မတဒေါ်နယ်ထရန့်မှာသူ့ရဲ့အကြံပေးအရာရှိဟောင်းရော်ဂျာစတုန်းပြစ်ဒဏ်ကျခံမှုထောင်ထဲမသွားရခင်ရပ်ပိုင်းလိုမှာပဲဒီပြစ်ဒဏ်ထောင်ဒဏ်သက်တမ်းကိုလျှော့ချပြောင်းလဲပေးလိုက်ပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားခြောက်ဝင်နှောက်ယှက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေအတွင်းရော်ဂျာစတုန်းဟာကြမ်းကြိမ်ထားရင်းလိန်ညာထွက်ဆိုခဲ့တယ်လို့စစ်ဆေးမှုကိုပါနှောက်ယှက်ကြောင်းပေါ်လွင်တဲ့အတွက်သူ့ကိုထောင်ဒဏ်34လပြစ်ဒဏ်ချမှတ်တာခံထားရတာပါ။သမ္မတအင်မူကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ရော်ဂျာစတုန်းဟာအတော်ကြီးခံစားခဲ့ရပြီးဖြစ်တယ်လို့ဒေမှုမှာပါဝင်သူအများပြားရှိနေချိန်မှာသူကတော့မမျှမတဆက်ဆံတာခံခဲ့ရကြောင်းနဲ့အခုတော့သူကလွတ်လပ်သူတယောက်ဖြစ်သွားပြီလို့ဖော်ပြထားပါတယ်။အခုလိုပြစ်ဒဏ်လျှော့ပေါ်ပေးလိုက်တာဟာလူငယ်ချမ်းသာ권ပေးတာမဟုတ်တဲ့အတွက်သူ့ရဲ့ကျူးလွန်မှုတွေကိုပယ်ဖျက်ပေးတာမျိုးမဟုတ်ပါဘူး။ဒါပေမဲ့ဒီလိုလျှော့ချပေးလိုက်တာကြောင့်သူဟာထောင်ထဲကိုတော့မသွားရတော့ပါဘူး။